ဒီလင်္ကာနိုင်ငံမှာလောင်စာစီမလုံလောက်လို့ဒီကနေ့စာသင်ကျောင်းတွေကိုပိတ်လိုက်ပြီးတော့ရုံးဝန်ထမ်းတွေလည်းအိမ်ကနေပဲအလုပ်လုပ်ကြဖို့အုပ်ချုပ်ရေးဝန်ကြီးဌာနကညွှန်ကြားထားပါတယ်။ဒီလင်္ကာမှာဆယ်စုနှစ်နဲ့ချီကာလအတွင်းအဆိုးအဝါဆုံးစီးပွားရေးအခြေအနေကြုံရချိန်မှာလောင်စာစီလုံးဝပြက်လက်လို့နေပါအခြေဆိုင်နေတာပါ။နိုင်ငံတော်ကတည်းကစီဆိုင်နေမှာလောင်စာစီရဖို့အတွက်ဒီရက်ပိုင်းလူတွေလည်းနေ့စဉ်တိုးဝင်နေကြရပါတယ်။ဒီလင်္ကာအစိုးရဟာပြည်ပကနေလောင်စာစီသဘောထားငွေနဲ့တခြားအခြေခံကုန်ပစ္စည်းတွေတင်သွင်းဖို့မှာငွေလိုနေတာကြောင့်ပြီးခဲ့တဲ့လပိုင်းတွေကလည်းလုံးပန်းနေရတာပါလက်ရှိမှာနိုင်ငံဒေဝါလီခံရလူဆဲဆဲအခြေအနေကိုရောက်နေပြီးတော့နိုင်ငံသားကျွေးမီပြန်ဆက်တာတွေလည်းရပ်နားထားပါတယ်စီးပွားရေးကြက်တဲတွေမဖြေရှင်းနိုင်တဲ့အတွက်နိုင်ငံရေးပြဿနာတွေလည်းကြီးထွားလာနေပြီးတော့နိုင်ငံတော်အစိုးရဆက်ညင်ဆန္ဒပြပွဲတွေလည်းကျဲပြန့်လာနေပါတယ်စိုးရဝန်ကြီးတွေအများပြားနှုတ်ထွက်ခဲ့ကြပြီးတဲ့နောက်စိုးရအတွင်းဒီဒီငင်းငင်းဖြစ်အောင်ပြန်ကြိုးစားတဲ့အနေနဲ့သမရဂူဒဘာယာရာဂျာပါဆာကဒီကနေ့အစိုးရအဖွဲ့ဝန်ကြီး၉ဦးကိုကြမ်းကြင်ပေးခဲ့ပါတယ်။ဒီကနေ့၉ဦးပါဝင်ဒီရပိုင်းတွေအတွင်ခန့်တဲ့အစိုးရဝန်ကြီးတွေ၁၃ဦးရှိသွားပြီလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလစောပိုင်းကလေးကညီညွတ်တဲ့အစိုးရတရက်ကိုဖွဲ့စည်းဖို့သမရရာဂျာပါဆာကကြိုးစားခဲ့ပေမဲ့လို့နိုင်ငံတွင်းအင်အားအကောင်ဆုံးအတိုက်ခံနိုင်ငံရေးပါတီညီညွတ်သောပြည်သူ့တပေါင်းစုပါတီကဒါကိုကန့်ကွက်ထားပါတယ်ခင်ဗျာ။